ပြီးခဲ့တဲ့နှစ်ဒီဇင်ဘာလဇန်ပိုင်းကဖမ်းဆီးခံခဲ့ရတဲ့ကချင်နှစ်ချင်းအသင်းတော် KBC ရဲ့ဥက္ကဋ္ဌဟောင်းတိတ်ခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ကိုမနေ့ကတောက်ကြနေ့ကဒုတိယအကြိမ်မြောက်ရုံးထုတ်စစ်ဆေးခဲ့ပါတယ်သူကိုမတရားအသင်းဆက်သွယ်မှုပုံမှန်စက္ကွန်1ဒါအပြင်တမတော်ကြီးညိုပြပြအောင်လှုပ်ဆောင်မှု905ကာကြီးနဲ့တရားရုံးတင်ဆွဲဆိုထားတာဖြစ်ပြီးမနေ့ကဇန်နဝါရီလ23ရက်နေ့တောက်ကြနေကအဲ့ဒီနှစ်မှုစလုံးကိုစတင်ကြားညာဆစ်ဆီခဲ့ပါတယ်ဒီကြောင်းပြေပို့ထားတဲ့သတင်းကိုတော့မက်ခွာညိုကပြောပြမှာပါ
2022ခုနှစ်ဒီဇင်ဘာလ5ရက်နေ့ကထိုင်းနိုင်ငံကိုဆေးသွာကူဖို့ဗန္ဒလိပြည်ပြည်ဆိုင်ရာလေဆိပ်ကိုရောက်နေတဲ့ဒေါက်တာကလန်ဆန်ဆွန်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကမနေ့9နာရီဝန်းကျင်မှာဖမ်းဆီးခဲ့တာပါဇန်နဝါရီလ23ရက်တောက်ကြနေ့မှာတော့သူ့ကိုဆွဲဆိုတဲ့ပုံမှန်တစ်ခုကိုထောင်တွင်းအထူးတရားရုံးမှာပဲစတင်ကြားနာစစ်ဆေးခဲ့ပါတယ်။ဒီအမှုကိုတရားလိုလုပ်ပြီးတိုင်တန်းတရားစွဲတဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကဗိုလ်မှူးသူအောင်စောနဲ့အတူတရားလိုပြသက်သေ3ဦးကိုစတင်စစ်ဆေးတယ်လို့မိသားစုနဲ့နှိစပ်သူတဦးက VOA ကိုပြောပါတယ
်။စက္ကွန်1နဲ့905ကားကြီးနှစ်ခုစလုံးစစ်ပါလေရှင်။ဟုတ်။တရားလိုတရားလိုစစ်တဲ့ပြီးလိုပြသက်သေတွေကိုလည်းစစ်ပါလေဟုတ်တရလိုလိုက်တယောက်သေးပါရှင့်ဟုတ်လိုလိုပြတ်တဲ့3ဦးနဲ့တရလိုနဲ့စစစပေါင်း4ဦးပေါ့ဟုတ်ပါဟုတ်ကဲ့ပါဟုတ
်ကချင်လူလူကြာဩဇာတေကမာကြီးမတဲ့ဒေါက်တာကလန်ဆန်ဆွန်ကိုမြစ်ကြီးနားထောင်မှာချုပ်နှောင်ထားတာပါဘယ်ချက်တွေကြောင့်အခုလိုပုံမှန်နှစ်ခုနဲ့ဆွဲဆိုရတယ်လဲဆိုတာအသေးစိတ်မသိရသေးဘူးလို့ဆိုပါတယ်နောက်ထပ်ရုံချင်းကိုလာမယ့် January 23ရက်နေ့ကိုပြန်ချိန်ထားတယ်လို့လည်းပြောပါတယ
်23ရက်နေ့ပါရှင့်ဟုတ်အမကောင်းပါတဲ့သူကျမရေးတော့ကောင်းနေပါလေဟုတ်။သူကတော့အမြဲတမ်းသူစိတ်သက်သန့်ခံပါလေသူဟုတ်ဟုတ်။ဟုတ်ကဲ့ပါ။သူကတော့ကျမပါလေ။ကျမနေပြီဒီလောလောဆယ်ကတော့ကျမနေပါလေရှင
့်။ KBC ဘက်ကတော့ဆရာတော်လွတ်မြောက်ရေးအတွက်ကော်မတီတရားဖွဲ့ထားပြီးဆရာတော်နဲ့တွေ့ခွင့်ရရေးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဘက်ကိုစာပို့ထားပေမဲ့အခုထိအကြောင်းမပြန်သေးဘူးလို့ KBC တာဝန်ရှိသူတဦးကပြောပါရယ်။စစ်ကောင်စီရဲ့ဖမ်းဆီးခံရပြီးကြတဲ့ကဒီကနေ့ရုံချင်းအထိမိသားစုဝင်တွေနဲ့လည်းတွေ့ခွင့်မရသေးပါဘူး။တိခါတော်ရဆရာတော်ဒေါက်တာကလန်ဆန်ဆွန်ဟာ KBC ရဲ့အထွေထွေအတွင်းရေးမှူးချုပ်နဲ့ဥက္ကဋ္ဌတာဝန်တွေယူခဲ့ပြီး2022ခုနှစ်အောက်တိုဘာလမှာကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ရဲ့အထူးအကြံပေးပုဂ္ဂိုလ်အဖြစ်ခန့်အပ်ခံရသူဖြစ်ပါတယ်။လူနည်းစုတိုင်းရင်းသားတွေပေါ်မြန်မာစစ်တပ်ကဘာသာရေးလွတ်လပ်ခွင့်ဖိနှိပ်မှုနဲ့ပတ်သက်ပြီး2019ခုနှစ်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအမေရိကန်ပြည်ထောင်စုသမ္မတအိမ်ဖြူတော်မှာကိုယ်တိုင်သွားရောက်တင်ပြခဲ့သူလည်းဖြစ်ပါတယ်။အဲ့ဒီဖြစ်ရတဲ့ပတ်သက်လို့လည်းအဲ့ဒီအချိန်တုန်းကသူ့ကိုမြန်မာစစ်တပ်ကတရားစွဲဆိုခဲ့ဘူးပြီးနောက်ပိုင်းမှာမှအမှုရုပ်သိမ်းပေးခဲ့တာပါ။ပြီးခဲ့တဲ့နှစ်ကုန်ဒီဇင်ဘာလမှာထပ်မံဖမ်းဆီးခံရပြီးတဲ့နောက်ဒေါက်တာကလန်ဆန်ဆွန်ကိုပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့တောင်းဆိုတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူ Ned Price ကလည်း Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ရှင်။